ဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေနောက်လက်တလောမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့ရခိုင်ပြည်နယ်နေမြင့်တည်ငြိမ်အေးချမ်းအောင်နဲ့တင်းမာရီတဲ့ပြဿနာတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကမြန်မာအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်ချဉ်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်လို့ရခိုင်အရေးကဲခတ်တွေကအကြံပြုပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေထုကိုစလဲမေဆန်ဟီလီရဲ့ခီးစဉ်တွင်တွေ့ရှိချက်တွေအရမြန်မာနိုင်ငံရဲ့လူခွေအခြေအနေဆုပ်ယုပ်မှုတွေရှိနေတယ်ဆိုပြီးသတင်းသာရှင်းလင်းခဲ့တဲ့အပေါ်တုံ့ပြန်ချက်တွေဖြစ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပါမယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထူကိုစလဲမေဆန်ဟီလီဟာသူ့ရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေးရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းစာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထူကိုစလဲဟာသူ့ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါဝါဆုပ်ယုပ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါ။နောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မေဂျန်ဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ်
။ကိုယ်ဒီမှာကရဲ့သူကိုယ်တယ်လေ။အတူကမပြောလာလို့မရဘူးဆိုတာကြတော့ပို့ပြီးဆိုးသွားတာပေါ့။ဒါတော့ကတော့ပြောရတဲ့စကားတွေကတော့နည်းနည်းလေးပြောမစင်တော့ဟိုတန်တဗန်နီးမကြတော့ဘူးလေအခုသတင်းထဲမှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကာကွယ်ရေးဦးစီးချုပ်ကိုသူတို့ကတော့ genocide နဲ့အရေးကိုပြောထားတာပေါ့လေနော်ဒါကအပိုင်းကတော့လည်းဟုတ်တယ်ဒီ channel revenue တွေကထပ်ပြောင်းလုပ်နေဆိုတော့ပါလေဆိုတော့သူကဟိုလူခွေရေးအဖွဲ့အစည်းတစ်ခုနော်အပြင်ကဆိုတော့နော်ဒီ NGO တစ်ခုနဲ့ပြောရစင်ကိစ္စမရှိဘူးသူကအခုကကုသမဂ္ဂကိုကိုစားပြီးပြောနေရတာလားနော်သူက independent of a reporter ဒါမှမဟုတ်လက်ရှိတာဝန်ရတာသူကကုလသမဂ္ဂရဲ့အထူးကိုယ်စားဖြစ်နေတာ哦ဆိုနည်းနည်းလေးစကားတွေကဟိုတန်တမမဆန့်တော့ဘူးပေါ့နော်သူတို့ကတော့ဗာဖြစ်လဲဆိုတော့ဒီသက်ကမြန်မာစိုးရအနေနဲ့စက်သက်ကနေပြီးတော့တွန့်ပြန်မှုနည်းနည်းပို့ပြီးတော့စက်ကူသွားတာပေါ့ခုလိုမြင်တယ်နော်
ဒီသတင်းသာရှင်းလင်းပွဲမှာပဲမေဆန်ဟီလီဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆွတ်အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုတုံ့ပြန်ပါတယ်အဲ
ဒီကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတဲ့ရေးပြင်သတင်းအချက်လည်းပေါ့နော်ကျွန်တော်တို့လည်းဒေသခံတွေကအဲ့လိုပူးပေါင်းကြံစီရဲအဲ့တော့ရည်မီရှိရဲအတင်းအာရမဟုတ်ဖက်ဘူးဖက်သွားအောင်လုပ်တယ်ဆိုရင်တင်းကြီးတော့ကျွန်တော်တို့ကမကြမ်းဘူးဒါတက်ဒီရောက်ခဲ့တဲ့နေရာတွေကတစ်ဖက်ကပြောဆိုတာပဲဖြစ်နေတယ်ဒီကျွန်တော်တို့ပြင်နေရတကယ်ကပအပြည့်အစုံတစ်ခုရဲ့အချင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီလွတ်လပ်ဆိုတဲ့ပြောပြီးတော့ဆွတ်ဆွတ်ပြီးတော့နော်ပုံမှားရိုက်တယ်အဲပြီးတော့ဒီဒရင်းမားတွေချက်ကြည့်ရဲအဲ့ဒီပုံမှားအရှင်ချအောင်လုပ်တယ်အဲဒါတစ်ဖက်ကလုတ်ချဆွတ်ဆဲတာပဲလို့ကျွန်တော်တို့ကတော့
ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေကြောင့်မွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်နေရတဲ့အခြေအနေလက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအပြူသဘောဆောင်ဖြည့်ရှင်းကြပါလို့ရခိုင်လွတ်တော်ကိုယ်စားလှယ်ကအကြံပြုပါတယ
်ကျွန်တော်နိုင်ငံမှာနော်ဒါဖြစ်လဲဖြစ်ပြီးဆိုပြီးပေါ့ဒီပေါ်မှာဟာလာအမျိုးသေးထားပြီးတော့နော်တစ်ဖက်ကဒီလိုအလုပ်မဖြစ်တဲ့ကိစ္စတွေကိုဟောတင်းပို့နေမယ်အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟောဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီတော့ဒီဖြစ်မှာလဲဒုက္ခတွေပြန်လည်လက်ခံရေးဒါတွေကအများကြီးအစ်ကျောင်းပြောကြတယ်ဝင်လာနေပါလေနော်အဲ့ဒါကြောင့်စိုးကျိုးတွေဖြစ်ပေါ်နေပါလေ
ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေချိန်မှာပဲအစိုးရဘက်ကလည်းကုလအထုကိုယ်စားလှယ်အပေါ်မှာလူပုဂ္ဂိုလ်အရာပိတ်ပင်တားဆီးမှုတွေမလုပ်ဘဲနဲ့ပို့ပြီးတော့မှအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ပါလို့လည်းဒေါက်တာခင်စောဝင်းကပြောပါတယ
်ကုလသမဂ္ဂနဲ့ပို့ပြီးပူးပေါင်းဆောင်ရွက်ပါလို့ပြောနေရပဲဒီနီလာအခက်ခဲတွေကကုလသမဂ္ဂတစ်ဆင့်ပဲဖြည့်ရှင်းရရမယ်သူကလည်းအခုကပြောမယ်ဆိုရင်တော့ဟိုကြည်လင်းငင်းငိုင်းလိုပဲပေါ့ကိုလုံရင်လုံရင်ပြောရင်ပြောရင်ကိုအဆွန်နေရာရောက်ကုန်ကြတာခုဘက်ကောက်တိဘက်ကောနော်သူကဒါရနည်းနည်းလေးကိုဝင်နေစရာကောင်းတာပေါ့ကွာအဲ့လိုပြောချင်ပါတယ်နော်ဒီကိစ္စကရင်းမှာပါဆိုတာခံရမယ်ဘယ်လိုမှမဟုတ်ဘူးဒုံးလီတွက်လုပ်တဲ့ခါကျတော့ခုဘက်ကပို့ပြီးတော့ ဘယ်နာပြည့်ရတာပေါ့နော်
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထုကိုယ်စားလှယ်ရဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြအစီရင်ခံမှာလည်းဖြစ်ပါတယ်ရှင်